တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စစ်ချရတဲ့ကုန်သွယ်ဖက်စီးဝင်နိုင်ငံဖြစ်ကနေထုတ်ပယ်ခံခဲ့ရတဲ့ပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။အရှတဲ့ကအိန္ဒိယနိုင်ငံကြားကုန်သွယ်ရေးအငင်းပွားမှုကြီးကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ကုန်ပစ္စည်းအမျိုးအစားတချို့ကိုတင်သွင်းဝင်ပုံမှုကတ်တက်ထားတဲ့ကုန်သွယ်ဖက်နိုင်ငံစီးရင်အစ်စ်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့ကပဲတောင်ကိုရီးယားနိုင်ငံကကြေညာလိုက်တာပါ။နိုင်ငံကစီးမင်းတွေကိုချိုးဖောက်ပြီးပြပပို့ကုန်တွေကိုထိချုပ်တဲ့နိုင်ငံတွေအတွက်သတ်မှတ်ချက်အစ်စ်ကိုပြတ်ထန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဆွန်ယွန်မိုကပြောဆိုထားပါရဲ့။ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကေစေကိုကတော့ပြပပို့ကုန်ဆိုင်ရာနိုင်ငံကစီးမင်းစည်းကမ်းတွေကိုဂျပန်နိုင်ငံဘက်ကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှေ့မပြနိုင်ဘူးလို့လည်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါကုန်သွယ်ရေးအငင်းပွားမှုတွေကြုံနေရတဲ့နိုင်ငံကြားအပြန်အလှန်လက်တွန့်ပြန်နေရမှာဂျပန်နိုင်ငံကလည်းကုန်သွယ်ရေးအထူးကန်စားခွင့်ရနိုင်ငံစင်းတွေကနေတောင်ကိုရီးယားကိုထုတ်ပယ်ထားပါတယ်ဂျပန်နိုင်ငံကတော့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလူကြုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကိုရီးယားကိုဂျပန်နိုင်ငံကကျူးကျော်တိမ်ပက်ခဲ့တဲ့စစ်ကာလအတွင်းအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိုရီးယားနိုင်ငံသားတွေအတွက်ဂျပန်ကုမ္ပဏီတွေကနင်းနာကြေးပေးဖို့မကြသေးရင်တော့ပဲတောင်ကိုရီးယားတရားရုံးကဆုံးဖြတ်ခဲ့တာကိုတုံ့ပြန်တဲ့လုပ်ရဖြစ်နေလေအများကရှုမြင်ထားကြပါတယ်